မြန်မာပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတောက်100ကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အပ်ဥပဒေနဲ့အညီအရေးယူဆောင်ရွက်ထားတဲ့အပေါ်မြန်မာနိုင်ငံအခြေစိုက်အမေရိကန်တရုတ်အနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်တရုတ်ပြောခွင့်ရကပြောပါတယ်။သတင်းသမားတွေအပေါ်အခုလိုဥပဒေဥပမာပုံမှန်မျိုးနဲ့ဖမ်းဆီးရေးယူတာဟာမစီလျော်ဘူးလို့လည်းသတင်းစာဖျားတွေကဝေဖန်နေကြပါတယ်။ပြည်စုံကိုတော့ကိုကောင်းဆန်ဟင်ညာသတင်းပေးပို့ထားပါတယ်။
ရိုက်တာသတင်းဌာနကသတင်းနောက်တွေဖြစ်တဲ့ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုလက်ရှိဒီဇယ်1923ခုနှစ်မြန်မာနိုင်ငံအစိုးရလွှတ်ဝဲချက်ဥပဒေပုံမှန်3အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရည်ရည်ရွယ်ချက်နဲ့သတင်းရယူတယ်ဆိုပြီးအမှုဖွင့်ထားတာပါအဥပဒေပုံမှန်3နဲ့အမှုဖွင့်ဖမ်းဆီးအရေးယူထားတဲ့အပေါ်မြန်မာနိုင်ငံအခြေဆက်အမေရိကန်တန်ယုံအနေနဲ့စိုးရိမ်မကင်းဖြစ်မိတယ်လို့အမေရိကန်တန်ယုံလက်ထောက်ပြည်သူရေးရာအရာရှိအယာနီအီမရင်းကပြောပါတယ်
We are deeply concerned by the highly irregular arrests of two Reuters reporters after they were invited.
ရိုက်တာသတင်းတော်ကဥပန်းစီခင်ရတဲ့အပေါ်အမေရိကန်တန်ယုံအနေနဲ့အင်မတန်စိုးရိမ်ပူပန်နေပါတယ်။သူတို့ကမနေ့ညပိုင်းလုံးကရဲရာရှိတွေခေါ်ယူလာခံရပြီးတဲ့နောက်တမတ်ရိုးချမဟုတ်တဲ့ဖမ်းဆီးခံရတာပါ။ဒီမိုကရေစီတရက်အောင်မြင်အတွက်သတင်းတော်တွေအနေနဲ့လွတ်လပ်စွာသတင်းရယူရေးသားနိုင်ဖို့လိုပါတယ်။မြန်မာအစိုးရအနေနဲ့အခုဖမ်းဆီးမှုနဲ့ပတ်သက်လို့ရှင်းလင်းထုတ်ပြန်ဖို့နဲ့သက်ဆိုင်သူတွေအနေနဲ့သတင်းတောက်တွေကိုတွေးဆဝင့်ပေးဖို့တိုက်တွန်းပါတယ်
။တန်ယုံကထုတ်ပြန်ချက်မှာဖော်ပြထားတဲ့တမန်ရိုးချမဟုတ်သောဖမ်းဆီးခြင်းခံရတာနဲ့ပတ်သက်ပြီးတော့အသေးစိတ်ရှင်းလင်းပြောကြားထားတာအသေးစိတ်သိရှိရတာမရှိသေးပါဘူး။ဒါပေမဲ့ရဲအရာရှိတွေနဲ့တွေးဆဖို့ဖိတ်ကြားခံရပြီးတဲ့နောက်တမန်ရိုးချမဟုတ်တဲ့ဖမ်းဆီးခြင်းခံရတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံတန်ကြာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးဟာရခိုင်ပြည်သားနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေရတဲ့ဖွဲ့နဲ့သက်ဆိုင်တဲ့အရေးကြီးလုံခြုံရေးစာရေးဆိုင်ရာအထောက်အထားတွေကိုပြည်ပသတင်းဌာနများကိုပေးပို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တယ်ဆိုပြီးဖော်ပြထားတာပါ။အဲ့ဒီလိုအစိုးရလိုအပ်ချက်အဥပဒေပုံမှန်မျိုးနဲ့သတင်းတော်နှစ်ဦးအပေါ်ဖမ်းဆီးအရေးယူတာဟာမဖြစ်တင်ဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကောင်စီဝင်တဦးဖြစ်တဲ့ဦးမြင့်ကျော်က VOA ကိုပြောပါရယ်
ကျွန်တော်မြန်မာအခုသူတို့ဟိုဆွေးဆန်းစီရတဲ့ပုံမှန်ကတော့တကယ်တော့တော်တော်လေးကိုဟိုပြည်နယ်ကြီးလေးပေးနိုင်တဲ့ပုံမှန်နောက်ဆုံးတော့တကယ်တော့ဗတင်းသမားတွေကဒီအင်ဂျီဝက်ချက်ကိုချိုးဖောက်ဖို့ရည်ရွယ်ချက်လည်းမရှိသလိုဒီဒီဆိုင်ရဆာရန်တွေကလည်းဘလို့ဟိုနေလည်းတော့ဘလောက်လျှို့ဝှက်တာဖြစ်လဲတော့ကျွန်တော်မသိပါဘူးဒါပေမဲ့အဲ့ဒီနမရီဒီပုံမှန်နဲ့ဆွဲတာတော့တော်တော်လေးတော့မသိလေလို့ထင်တယ်
။ရခိုင်အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့စောင့်ကြည့်မှုတွေ PR ပေးမှုတွေရှိနေချိန်မှာပဲအခုလိုသတင်းသမားနှစ်ဦးကိုဖမ်းဆီးလိုက်တာပါ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်ကတော့အခုလိုဖမ်းဆီးအရေးယူတာဟာရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးမီဒီယာတွေအပေါ်အပြစ်ပုံချတာမျိုးဖြစ်ပြီးတော့ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့လည်းသူကသုံးသပ်ပါလေ
။ကျွန်တော်တူးရင်းမြင်နေသုံးသပ်ရင်တော့ဟိုမီဒီယာတွေပေါ်ကိုဒီချစ်ခဲ့တဲ့အဖြစ်အပျက်တွေနဲ့ပတ်သက်မီဒီယာတွေပေါ်မှာအဖြစ်ပုံချတဲ့ဟိုသဘောမျိုးကြီးရှိတာပေါ့။တကယ်တမ်းကျတော့ဟိုဖြစ်စဉ်ရဲ့အကြောင်းရင်းကမီဒီယာအကြောင်းသက်သက်မဟုတ်သလိုမီဒီယာကဒုတိယပါ။တကယ်တမ်းကျတော့ဖြစ်စဉ်ကဖြစ်ဖို့အကြောင်းအကျိုးကြောင့်ဖြစ်အဲ့ဒါတွေကိုပို့ပြီးတော့ဟိုအကြောင်းစာပေးတယ်ဒါပေမဲ့အခုဒီကံရေးကိစ္စမှာတော့မီဒီယာတွေကိုအပြစ်ပုံလူတွေကပြောပြောဆိုနေတာတွေတွေ့ရတော့ဒီကတော့ကောင်းတဲ့ဟိုနေလမ်းမဟုတ်ဘူ
း Rider သတင်းတော့အူအပါအဝင်လုံခြုံရေးတဲ့ဖွဲ့ကဒူးရဲမှုတအူးနဲ့ရဲတက်ချက်တအူးကိုလည်းအစိုးရလှုပ်ဝှက်ချက်အဥပဒေအပြင်ရေးစီကဲထင်းနေဥပဒေနဲ့လည်းအဖမ်းဆီးအရေးယူထားတာပါလက်ရှိဒီဇယ်1923မြန်မာနိုင်ငံအစိုးရလွှတ်ဝှက်ချက်ဥပဒေပုံမှန်3အရထောင်ဒဏ်14နှစ်ဒီချမှတ်ခံရနိုင်ပါတယ်။အဲ့ဒီဥပဒေပုံမှန်နဲ့ပတ်သက်ပြီးတော့လေပြီးခဲ့တဲ့လွှတ်တော်တက်တမ်းမှာတော့အခြေခံဥပဒေပါအခွင့်အရေးနိုင်ငံသားလူအခွင့်အရေးတွေနဲ့မလျော်ညီလျောတဲ့အတွဲပြင်ဆင်မှုဆွေးနွေးခဲ့ပေမဲ့လေပြင်ဆင်နိုင်ရခြင်းမရှိခဲ့ပါဘူးခင်ဗျာ
။ကိုကောင်းဆန်ဟင်တင်ပြပို့ထားဖြစ်ပါတယ်။